ပြည်ပြည်ဆိုင်ရာတရားရုံး ICJ မှာဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုတရားစွဲဆိုထားတဲ့ကိစ္စနဲ့ပတ်သက်ပြီးသတင်းမီဒီယာတွေအနေနဲ့နိုင်ငံခြားရေးဌာနကဥအောင်ကိုကိုဆက်သွယ်မေးမြန်းရမှာဖြစ်တယ်လို့နိုင်ငံတကာဥပဒေပညာရှင်ပေါမခော့ဝီလျံရှာဘတ်စ်က VOA ကိုအီးမေးလ်ကနေတဆင့်ဗိုလ်ဒူးနေကအကြောင်းပြပါတယ်မြန်မာနိုင်ငံကတရားရင်ဆိုင်တာမှာပေါမခော့ရှာဘတ်စ်ကိုမြန်မာနိုင်ငံရဲ့ဥပဒေကြိုးဆောင်ဖြစ်ငှားရမ်းထားတယ်ဆိုတဲ့သတင်းနဲ့ပတ်သက်လို့ VOA ကပြီးခဲ့တဲ့ရက်ပိုင်းမှာပေါမခော့ရှာဘတ်စ်ကိုဆက်သွယ်မေးမြန်းထားတဲ့ပေါ်အခုလိုအကြောင်းပြန်လာတာပါအခုသူပြောတဲ့ဥအောင်ကိုဟာဘယ်သူဆိုတာပေါမခော့ရှာဘတ်စ်ရဲ့အီးမေးလ်ထဲမှာတော့အတိအကျပြောမထားပါဘူးဒါပေမဲ့ဥအောင်ကိုကိုဆက်သွယ်နိုင်တဲ့အီးမေးလ်လေးစာဖြင့်ပေးထားတာမှာတော့ mmicj@mover.gov.mm လို့ဖော်ပြထားတဲ့အတွက်မြန်မာနိုင်ငံရဲ့ဌာနကတာဝန်ရှိသူတူဖြစ်မယ်ဆိုတာကတော့သိကြပါတယ်ပေါမခော့ရှာဘတ်စ်ကတော့မြန်မာအစိုးရကသူ့ကိုဘယ်လိုပုံစံမျိုးနဲ့ငှားရမ်းထားလဲဆိုတာအခုအချိန်ထိတရားဝင်ထုတ်ဖော်ပြောဆိုတာမရှိသေးပါဘူးတရားစွဲထားတဲ့ဂမ်ဘီယာနိုင်ငံဘက်ကတော့အမေရိကန်ဥပဒေကြိုးဆောင်အဖွဲ့ဖိုလီဟုတ်ကိုငှားရမ်းထားတယ်ဆိုတာအတည်ပြုထားပြီးပါပြီ။ဒီတရားစွဲဆိုမှုတွေဒီဇင်ဘာလ17ရက်နေ့ကနေ23ရက်နေ့ထိနယ်သာလန်နိုင်ငံ The Hague မြို့ ICJ တရားရုံးမှာနှစ်ဖက်တင်ပြလျှောက်ထားဖို့စီစဉ်ထားပါတယ်။